တတရှင်များရှင်ပုံမှန်ကြားနေကြတဲ့အင်အားပြင်းထန်ပြီးထက်ခါထက်ခါဆက်တိုက်ကြားနေရတဲ့အတန်းကိုစုညံတန်းလို့နိုင်ငံတကာမှာသတ်မှတ်ပါတယ်။အဲ့ဒီစုညံတန်းတွေကိုထိန်းချုပ်တဲ့ဥပဒေဟာလည်းနိုင်ငံတိုင်းမှာရှိပါတယ်။အမေရိကန်နိုင်ငံရဲ့မြို့တော်ဝါရှင်တန် DC ရဲ့ဥပဒေအရလူနေထိုင်ရာဧရိယာအတွင်းနေ့ဘက်မှာ60 decibel ထက်ပိုတဲ့အတန်းနဲ့ညဘက်မှာ55 decibel ထက်ပိုတဲ့အတန်းဖြစ်ပေါ်စေသူဟာဒဏ်ချင်းငွေအမေရိကန်ဒေါ်လာ900နဲ့အတူထောင်ဒဏ် 3 လချမှတ်ခံရမှာဖြစ်ပါတယ်။55 decibel ဆိုတာဟာလူနှစ်ယောက်မျက်နှချင်းဆိုင်ပုံမှန်စကားပြောနေရကထွက်ပေါ်လာတဲ့အတန်ပြင်းအားဖြစ်ပါတယ်။လက်နှိပ်ဆက်ရိုက်တန်ဟာလည်း55 decibel နဲ့ညီမျှပါတယ်။ဒီတော့တအိမ်ထဲပေမဲ့အခန်းတစ်ခန်းစီမှာရှိနေသူနှစ်ဦးညအခါမှာတယောက်အတန်တယောက်ကြားအောင်အော်ဟစ်စကားပြောရင်ဖြစ်စီလက်နှိပ်ဆက်ရိုက်တန်ထက်ပိုဆူတဲ့အတန်ပြူမိရင်ဖြစ်စီစုညံတန်အဖြစ်သတ်မှတ်ပြီးအေးအေးယူခံရနိုင်တဲ့အတိတ်ပဲဖြစ်ပါတယ်။ဥပဒေစိုးမိုးတဲ့တိုင်းပြည်တစ်ခုမှာညဘက်လူနှစ်ယောက်စကားအော်ပြောတန်ကိုတစ်ဖက်သားရဲ့ကျန်းမာရေးနဲ့လူမှုရေးကိုထိခိုက်စေတဲ့ဆူညံတဲ့အဖြစ်သတ်မှတ်တာဖြစ်တဲ့အတွက်အဲ့ဒီအတန်ထက်အစပေါင်းထောင်တောင်းချီပြင်းထန်တဲ့အတန်ချက်ဆက်တန်ဆိုရင်ဘလို့ဖြစ်နိုင်မလဲစဉ်းစားကြည့်သေးလို့ပါတယ်။အဲ့လိုဆူညံတဲ့နဲ့ပတ်သက်ပြီးဥပဒေတွေသတ်မှတ်ရေးယူကြတာဘာကြောင့်ပါလဲ။အတန်တစ်ခုဟာဆူညံတဲ့ဖြစ်သွားရင်အဲ့ဒီဆူညံတဲ့ကိုနိုင်ရင်နဲ့ချီပြီးဆက်တိုက်ကြားနေရရင်နားနဲ့လေချောင်းဆိုင်ရာပြဿနာတွေအပြင်စိတ်ပိုင်းဆိုင်ရာပြီးတော့လူမှုရေးပိုင်းဆိုင်ရာပြဿနာတွေအထိဖြစ်လာနိုင်တဲ့အတွက်ဖြစ်ပါတယ်။နာနှာခေါင်းလေချောင်းအထုကုဆရာဝန်ကြီးဒေါက်တာဝင်းထွန်းပြောတာကိုနားဆင်ကြည့်ပါရှင်
။အဲ့ဒါဆူညံတန်တစ်ချိန်လုံးကြားနေရတယ်ဆိုလို့ရှိရင်ကျတော့သူစိတ်မှာညစ်ညူးသွားတာအနှောင့်ဖြစ်သွားတာပေါ့။အဲ့တော့မူတည်ပြီးတော့ကျန်တဲ့တုံ့ပြန်မှုတွေကိုမဖြစ်နိုင်တော့ဘူး။အဲ့လိုဒေါသကြီးတာတို့စိတ်လွတ်ကိုလို့ဖြစ်တာတို့အရင်စိတ်ညစ်စိတ်တက်ကြတာတို့အဲ့ကနေဆက်ပြီးတော့အတိုင်းငိုင်းနေဆက်မှုကြားရှင်းရှိတယ်လို့လူရဲ့စိတ်ပန်းဆိုင်ခံနိုင်မှုကိုမူတည်ပြီးတော့အဲ့ဒါပြဿနာတွေစိတ်ပန်းဆိုင်ပြဿနာဖြစ်လာတာ
ဒါပေမဲ့မြမာရီဟာဆူညံတန်ကိုဆူညံတန်လို့မမြင်တာလားပုံမှန်ပြင်းအားထက်ပိုတဲ့အတန်ကိုဆူညံတန်မှန်းမသိကြတာလားဆူညံတန်ကိုမှကြိုက်နေကြတာလားစဉ်းစားစရာဖြစ်နေတယ်လို့မန္တလေးမြို့ကကျောင်းသားမိခင်တူဦးဖြစ်တဲ့ဒေါ်ဖြူဖြူဝင်းကသူ့အတွေ့အကြုံနဲ့ရှင်းပြီးအခုလိုပြောပါတယ
်စားလေးမွေးနေပေါ့နော်ခုံကြီးကျောင်းလေးတစ်ခုမှာသူသွားလို့တယ်သူတို့အမျိုးပဲပါတယ်ဘယ်သူမှလည်းမဖြစ်ဘူးအမျိုးမှ10ယောက်တောင်မဖြစ်ဘူးအဲ့ဒီမှာခုံကြီးကတရားဟောတာနော်လူ10ယောက်တောင်မပြေးတဲ့ဟာကိုဒီကတော့လေဗျာမိုက်တုံးလေဗျာဒါတော့ကြိုက်သွားတာလဲတော့မသိဘူးဗုဒ္ဓကိုယ်တော်တိုင်ကဒီအတန်နေနဲ့ဝေးရအောင်စိတ်ဆိတ်တဲ့နေရာကိုသွားပြီးတော့နေကြံစရာကြီးကိုသွားရှာတာမဟုတ်ဘူးလားပေါ့နော
်ကမ္ဘာနိုင်ငံတိုင်းမှာဆူညံတဲ့ဆိုင်ရာဥပဒေရှိတယ်လို့ကမ္ဘာတဲကနိုင်ငံတနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာရောအဲ့ဒီဥပဒေမရှိဘူးလားရှင်နေကြီးဦးသိန်းသန်းဦးက
တကယ်တော့ဒီရက်ကြီးဥတွေမှာပြသထားပြီပါညနေ6နာရီကနေပြီးတော့ဘယ်လောက်မနေ့6နာရီတည်းမှာစပီကာကိုလည်းအတန်ကိုမသုံးရဘူးကားတွေလို့ရင်ဒီစပီကာတော့ငါဆိုလို့ရှိရင်သက်ဆိုင်ရာရက်ွက်အုပ်ချုပ်မှုကြီးမှာကုလူကြီးတောင်းရတယ်အရေးယူလို့ရတယ်ဒီကိစ္စကိုတရားဆွဲလို့ရဒါတွေရှိနေတယ်ဘာဖြစ်နေရလဲဆိုတော့အယိုးဆွဲနေပြီလေဒါသူတပြင်းတော့ဘာသာရေးအကြောင်းပြတာပေါ့လေ
ဥပဒေရှိရတဲ့ဥပဒေကိုမျက်ကွယ်ပြုတ်နေတဲ့အနေထားမှာလူအခွင့်အရေးကိုချိုးဖောက်နေတဲ့ဆူညံတန်ကိစ္စနဲ့ပတ်သက်ပြီးဘလို့ကင်တွယ်ဖြေရှင်းတင်တယ်လဲဆိုတာကိုလည်းဝိုင်းဝန်းဆွေးနွေးကြပါသေးတယ်ရန်ကုန်မြို့ကဒေါ်ပပလင်းဝေကတော့ကျောင်းသားမိခင်အင်ရှင်မတူအနေနဲ့သူမြင်တာကိုရိုးရိုးပဲပြောပါတယ
်။အလူအတန်းကိစ္စကိုအခုလိုတရားပွဲပါညာလောက်တော့မယ်ဆိုရင်ဘာလို့ဆိုရက်ွက်ထဲမှာလူမှန်ရှိသလားကလေးတွေစားကြရမယ့်အချိန်နေတာအဲ့ဒါလေးကိုသတိထားပြီးတော့လုပ်ပေးဖို့တာဝန်ရှိတဲ့သူတွေအနေနဲ့ပေါ့နော်ဒီကုသိုလ်အရေးနဲ့အကုသိုလ်အရေးလေးကိုနည်းနည်းလေးတော့တွေးပေးပါချင့်ချိန်ပေးပါဥပဒေလေးလေးစားပြီးတော့နည်းနည်းနားလည်ပေးကြပါလို့ပြောချင်တယ်နိ
ဒေါက်တာအကာမိုးသူကတော့ဒီဆူညံတန်တွေဟာဘာသာရေးအခမ်းအနားတွေကအများဆုံးထွက်ပေါ်တာကြောင့်ဘာသာရေးခေါင်းဆောင်တွေကလူမှုကိုနားလည်အောင်ဟောပြောထိန်းချုပ်တာဟာအသင့်တော်ဆုံးဖြစ်မယ်ထင်တယ်လို့သုံးသပ်ပါတယ်
။ဒီကတော့ဟိုဒီလဓမ္မရေးရှိတဲ့ဝီနီတော်ကိုနားလည်တဲ့ပုဂ္ဂိုလ်တွေကနေပြီးတော့မှဘာသာတရားရဲ့အစံတွေကသက်ပါရဖြစ်မယ်၊ကုသိုလ်ဖြစ်မယ်အစံစားဆူညံတန်ကိုပြောင်းသွားလို့ရှိရင်လူမှုဖွဲ့စည်းတဲ့မှာပဋိပက္ခဖြစ်စေနိုင်တယ်ဆိုတဲ့အချက်ကိုပြောနိုင်တယ်ဆိုလို့ရှိရင်တော့အဲ့လိုမျိုးပိစားတွေတရားပွဲကိုလုပ်တယ်တရားပွဲကိုဥဆောင်တဲ့ဆရာတော်တွေကအသိဉာဏ်ကြီးကြီးနဲ့တို့ဆုံးမတယ်ဆိုလို့ရှိရင်တော့ဖြစ်အောင်မယ်ဆိုတာဟာတော့အဲ့လိုပဲသုံးသပ်တယ
်။ရှင်နေကြီးဦးသိန်းသန်းဦးကတော့သက်ဆိုင်ရာအနာပိုင်အဖွဲ့အစည်းတွေရဲ့လုပ်ပိုင်ခွင့်နဲ့ဥပဒေပေါင်းတွေကကင်တွယ်ဖြေရှင်းတင်တယ်လို့ယူဆပါတယ်တဲ့
။ဒါကတော့တကယ်တမ်းကျတော့ဒါဥပဒေနဲ့တိတိကျကျလိုက်နာဦးလို့မှာဒီသာသာရေးဝန်ကြီးဌာနကအနာလို့ခါမျိုးကအားလုံးအစဉ်ပြေသွားအောင်ဘယ်ခုနလို့ပေါ့တရားဟောမဲ့အချိန်ပေါ့ဂျန်တဲ့အချိန်ဒီမှာအားအမျိုးရဲ့အတိုင်းအော်ကြီးကြီးတွေမလုပ်ဘူးနော်ကျမကြီးမကောင်းတဲ့လူတို့ကျန်တဲ့အခြားကိစ္စတွေအများကြီးရှိတာပေါ့။ဒါတကယ်တမ်းကျတော့တခြားလူရဲ့အခွင့်အရေးကိုထိခိုက်တာပါပဲ။ထိပါတာပါပဲ။ပထမဆုံးတာဝန်ရှိရတော့ရက်ွက်အုပ်ချုပ်ရေးမှုပေါ့နော်။သူပြီးလို့ရှိရင်မြို့နယ်ထူထူအုပ်ချုပ်ရေးဌာနကစီရီပေါ့။မြို့နယ်ခရိုင်ပေါ့နော်။ပြီးရင်တော့ရေတပ်ဖွဲ့။ဒ ဒါတွေတောင်းရှိတာပေါ့ဒါတွေကမလိုလားတဲ့ပြဿနာပေါ်ပေါက်ထိုင်ကြတယ်လေ
မြန်မာနိုင်ငံတွင်းကဆူညံတဲ့ပြဿနာဟာတရားဥပဒေစိုးမိုးရေးအပြင်ဘာသာရေးနဲ့ပါဆက်ဆက်နေတာမို့တင်တိမ်မှုမှုကြကြပြန့်ပြန့်ကင်တွဲဖြည့်ရှင်းဖို့လိုတယ်လို့ထင်ကြောင်းပြောသူကတော့ဒေါက်တာဝင်းထွန်းဖြစ်ပါတယ
်အဓိကကြတဲ့ဥစ္စာတော့လူရဲ့အသိအမြင်ပေါ့အလူတစ်ခုတရားဥပဒေတစ်ခုကအဲ့လိုအတန်းကြီးဒီတစ်ချိန်လုံးထွက်မှာအဆင်ပြေမှာလားဆိုရဲဖန်ဒါမန်တယ်တင်ခင်ပေါ့အဲ့ဒီလူတွေကရဖို့လူတွေဒါပေမဲ့တောင်းပန်ရှိနေဗုဒ္ဓဘာသာတွေကတော့သုဒ္ဓတရားအမြင့်တာတရားမသိပဲနဲ့ပက္ခသနာတွေပဲလုံးဖြစ်နေတာပုံများတယ်သာရေးပိုင်းကလည်းအတိအမြင်နဲ့မအောင်ပြန်မယ်။သမုဒိပိုင်းကလည်းမကောင်းတာမကောင်းမှန်းသိအောင်မလုပ်တင်တာမလုပ်စင်တာတင်ရမယ်။အဲ့ဒါကြီးကအစိုးရရောအဒီ NGO တွေရောနောက်အဲ့ပြည်သူကိုယ်တိုင်ပေါ့လုပ်တဲ့လူကနားထောင်နေတယ်အကုန်လုံးက nice တဲ့ပတ်သက်လို့ပဲဖြစ်စေ။နောက်တစ်ခုကဘာသာရေးဗုဒ္ဓဗုဒ္ဓဇာတ်နဲ့ပတ်သက်တယ်။ဆံကံနဲ့ကောင်းမွန်တဲ့တရားတစ်ခုပေါ့အဲ့ဒါလေးရအောင်။ဘလူမူရေးနဲ့ဘာသာရေးနဲ့ရောနေတာရှိနေတာ။အရန်ကျေပြန်တော့ကြည့်ရတော့ government sector ရော public sector ရောတိုက်ကြားထဲမှာဒီအကြောင်းနဲ့ပတ်သက်ပြီးတော့ပညာပေးနိုင်မှု NGO တွေရော sector 3ခုလုံးပါမှာပဲအထင်ပြင်းမှာအချိန်ကြီးလေးယူရလိမ့်မယ်လောတွေလည်းတိကျပြတ်ထန်းအောင
်ဘာသာတရားအလုံးအတွက်သက်ဆိုင်တဲ့တရားဓမ္မတွေကိုဟောပြောတာအဲ့ဒီဟောပြောမှုဖြစ်မြောက်စေရေးအတွက်ဝိုင်းဝန်းလှူဒန်းတာအပါအဝင်အလှူအတန်းတိုင်းဟာကောင်းမှုကုသိုလ်အလုပ်ဆိုတာလူတိုင်းသိပြီးသားဖြစ်တယ်လို့ကိုယ့်ရဲ့လှူဒန်းမှုဟာအတန်ချက်ဆက်ကြီးနဲ့အော်ဟစ်မှတ်တမ်းတင်ခံရမှကုသိုလ်ဖြစ်တာမဟုတ်ပါဘူးဆိုတာလူတော်တော်များများသိထားတဲ့အရာဖြစ်ပါတယ်။စေတနာသုံးတန်ပြတ်သားစွာလှူလိုက်ကလေးကကုသိုလ်မှုကပြီးမြောက်နေပြီဖြစ်ပါတယ်။အဲ့ဒီကုသိုလ်မှုကိုပြုရင်ထွက်ပေါ်လာတဲ့ဆုညံတန်ကြောင့်ပြည်သူလူထုမှာကိုယ်စိတ်အနှောက်အယှက်ဖြစ်ရပြီးဆိုမှသာကိုပြုတဲ့ကုသိုလ်ရေးဟာမှေးမှိန်သွားမှာဖြစ်ပါတယ်။ဒါအပြင်ကိုကြောင့်ဖြစ်လာတဲ့ဆုညံတန်ကြောင့်တစ်ဖက်သားမှာကိုယ်စိတ်အနှောက်အယှက်ဖြစ်စေရုံမကကျန်းမာရေးနဲ့လူမှုရေးဆိုင်ရာပြဿနာတွေအထိဖြစ်ပေါ်လာစေတာဟာလူအခွင့်အရေးကိုအကြီးအကျယ်ချိုးဖောက်တာဖြစ်ပါတယ်။လူလောကထဲမှာကိုယ်ကြောင့်တစ်ဖက်သားရဲ့ကိုယ်စိတ်ကိုအနှောက်အယှက်ဖြစ်ထိခိုက်စေသူတစ်ဖက်သားရဲ့အခွင့်အရေးကိုချိုးဖောက်သူကိုလူသိမ့်လူပြင်းရဲ့လို့သတ်မှတ်ကြတာမို့လူသိမ့်လူပြင်းအဖြစ်ကရှောင်လွှဲနိုင်ရေးအတွက်ကိုယ်ကြောင့်ဖြစ်ပေါ်လာတဲ့ဆူညံတန်ကိုထိန်းချုပ်ခြင်းဟာလည်းတစ်ခုအပါအဝင်ဖြစ်တယ်ဆိုတဲ့အကြောင်းတင်ပြလိုက်ရပါတယ်ရှင်။